ဘူရူရီညာဆက်လက်ကျင်းပမဲ့ဒီမိုကရက်တစ်ပါတီညီလာခံမှာတော့သမရဟောင်းဘီကလင်တန်ကမိန့်ခွန်းပြောပါလိမ့်မယ်။ဒါဟာဖြင့်သမရဘရက်ကိုဘားမှာနောက်တစ်ချိန်ပြန်ပြီးရွေးကောက်တင်မြောက်ခံရရေးကြိုးပမ်းနေကြတာမှာကြော်ကြားထင်ရှားသူနောက်တူရဲ့ထောက်ခံမှုကိုထပ်ပြီးအားဖြစ်လိုက်တာပါ။ပုဂ္ဂလိကပိုင်ရုပ်မြင်သံကြားသတင်းဌာနတွေကနေတနင်္ဂနွေလုံးကိုတိုက်ရိုက်ထုတ်လွှင့်မဲ့42ဆက်မြောက်သမရဟောင်းဘီကလင်တန်ရဲ့မိန့်ခွန်းထဲမှာ44ဆက်မြောက်သမရကိုအမည်စင်းတင်သွင်းတာလည်းပါဝင်ပါပါ2008ခုနှစ်သမ္မတကိုယ်စားလှယ်လောက်မဲဆွယ်စည်းရုံးပွဲမှာသမ္မတဟောင်းကတော်ဟီလာရီကလင်တန်ကိုမစ္စတာအိုဘားမားကနေအနိုင်ယူခဲ့ပြီးကြတဲ့ကဘီလ်ကလင်တန်နဲ့ဘရာကိုဘားမားတို့အကြားဆက်ဆံရေးဟာတိုးတက်ကောင်းမွန်ခဲ့တာပါ1990ပြည့်နှစ်တွေတုန်းကမစ္စတာကလင်တန်ရဲ့သမ္မတသက်တမ်း20အတွင်းနိုင်ငံစည်းဝါးရေးဖွံ့ဖြိုးတိုးတက်ခဲ့တာကြောင့်သူဟာအမေရိကန်နိုင်ငံသားအများပြားကြားမှာလူကြိုက်များရေပန်းစားစဲခေါင်းဆောင်တူဖြစ်နေတော့မှပဲအသက်ကြီးတဲ့လူဖြူလူသမားလူဒန်းစားအမေရိကန်နိုင်ငံသားတွေကမစ္စတာအိုဘားမားကိုထောက်ခံလာအောင်မစ္စတာကလင်တန်ကကူညီနိုင်ပွဲရှိတယ်လို့လေလာသုံးသပ်သူတွေကပြောပါတယ်ခင်ဗျာ